နှစ်ဖက်ရင်ဆိုင်တိုက်ပွဲတွေပြင်းထန်နေတဲ့မွန်ပြည်နယ်နဲ့ကရင်ပြည်နယ်နယ်စပ်မှာတော့ဧပြီလ19ရက်နေ့ဒီကနေ့မနက်အစောပိုင်းမှာတရနာနဲ့တန်ကလောင်ကျေးရွာနာမှာစစ်ကောင်စီတပ်နဲ့တော်လန်ရေးတပ်ပေါင်းစုတွေကြားမှာတိုက်ပွဲပြင်းထန်နေပါတယ်စစ်ကောင်စီဘက်ကလေယာဉ်20နဲ့လာပြီးတော့ဘုံကျဲတိုက်ခိုက်တယ်လို့ရွာကန်တွေကဗီဒီယိုကိုပြောပါတယ် တို့လိုမျိုးစစ်ကောင်စီနဲ့လက်နက်ကြီးတွေနဲ့ပါပစ်ခတ်မှုကြောင့်တရနာရွာနဲ့ကျွန်းကုန်းရွာကနေတချို့လဲမီးလောင်နေတယ်လို့ရွာကန်တွေကဗီဒီယိုကိုပြောပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့မက်ခင်ဖြူထွေးပြောပြပေးပါမယ်
မိုးကီးအဆက်ကကြိုင်မယောမြို့နယ်တရနာကြီးရွာနယ်တန်ကလောင်ကြီးရွာသားမှာဧပြီလ19ရက်ဒီနေ့မနေ့6နာရီကနေ7နာရီအထိ9နာရီလောက်စစ်ကောင်စီတပ်နဲ့တော်လှန်ရေးပူးပေါင်းတပ်တွေကြားနှစ်ဖက်တိုက်ပွဲပြင်းထန်တဲ့ဖြစ်ခဲ့တယ်လို့တရနာရွာကန်တအူးကဗီဒီယိုကိုပြောပါတယ်
ဒေါနေကြီးခွေးလေးလာတော့စားကြည့်တော့ဒီဂျုံကောင်းနာမှာဂျုံကောင်းရဲ့တန်ကလောင်ရဲ့အစ်ဒီနာမကွေးနာမှာပဲဒီကျတော့ကျန်းနေလေရောလေရင်ရောနှစ်ခေါက်လက်ကြီးတော့ဒီတရနာဘက်ကတော့မဝင်နေဘူးမစမ်းဂျုံကောင်းရဲ့နောက်ပြီးတန်ကလောင်နာမှာပေါ့ဒီနာမဲမဝဲဆက်တနာကြီးတော့မှစမ်းပေးပါတော့ဒီနေ့အများကြီးပဲဒီအစုံပဲတခြားနေ့တော့တစ်ချက်တစ်ချက်ပေါ့ဒီတိုင်းပဲကြားတာ
စစ်ကောင်စီတပ်တွေရဲ့လေကြောင်းရေကြောင်းကနေတိုက်ခတ်မှုကြောင့်တရနာရွာကျွန်းကုန်းရွာကနေတချို့မီးလောင်နေတယ်လို့လည်းနောက်ထပ်ရွာကတူကအခုလိုပြောပါတယ်။ဝန်တော့ကရဲကတိပပရောင်းတော့တာတာမေလွန်တခါလဘွန်ဒုကလဘွန်ပါ။ရှင်နေကတော့အိမ်နှလုံးထက်လောင်နေ။စစ်သင်္ဘောကနေလက်နက်ကြီးနဲ့ပြစ်တယ်လို့ထင်တာပဲ။တိုက်ပွဲကဒီမနက်ပိုင်းစစ်သင်္ဘောကနေလက်နက်ကြီးနဲ့လာပြစ်တယ်။မနက်အစောပိုင်းကတည်းကခ သာစကားနဲ့ရွာကန်တူကပြောသွားတာပါ။တိုက်ပွဲအခြေအနေကိုသိရဖို့စစ်ကောင်စီနဲ့တော်လိုင်းရေးအဖွဲ့တွေကိုဖျူရီကဆက်သွယ်ပေးမယ်လို့ဆက်သွယ်လို့မရခဲ့ပါဘူး။အဲ့ဒီဒေသတွေမှာမူပြစ်တပ်ပါတီဆီယနာရှင်တိုက်ချက်ရေး MNSPAD KNL နဲ့ကိုင်ချက် KNU KNL နဲ့အောက်ခံတဲ့တော်လိုင်းရေးပူပေါင်းတပ်အင်အားစုတွေအများစုလှုပ်ရှားနေတာပါ။လက်ရှိစစ်ကောင်စီတပ်နဲ့တော်လိုင်းတပ်ပေါင်းစုတွေနှစ်ဖက်အသည့်အနေထားမှာရှိနေပြီးအချိန်မီတိုက်ပွဲထပ်ဖြစ်လာနိုင်တယ်လို့ရာဂန်လေးကဗီဒီယိုကိုပြောပါတယ်။စစ်ကောင်စီတပ်ဖွဲ့တွေဟာကော့ဘင်းရဲစခန်းကိုလက်လွတ်ဆုံးရှုံးခဲ့ရပြီးတဲ့နောက်အင်အားအမြောက်အများနဲ့စစ်ကြောင်းထိုးပြီးတရနာကြီးရွာနဲ့တန်ကလောင်ကြီးရွာလမ်းစုံလမ်းကွာတွေမှာတက်ဆွဲနေရယူထားပြီးတော့နေကျင်ဆိုးသလိုပြစ်ခတ်မှုတွေရှိနေတာကြောင့်တိုက်ပွဲအေရီယာပို့ပြီးတော့ကျေပြတ်လာနေတယ်လို့ရာဂန်လေးကပြောပါတယ်။မွန်ကရင်နယ်စပ်ကစီပရိဘကကြောင့်စီရီဒုက္ခတဲ့ရေတွက်ဟာလည်းတနည်းတခြားတိုးလာနေပြီးလက်ရှိမှာလူရေ9000လောက်နီးစပ်ရာမျိုးနဲ့ကြီးရွာတွေမှာထွက်ပြေးတိမ်းရှောင်နေကြရပြီးတော့အခက်အခဲမျိုးနဲ့ရင်ဆိုင်နေကြရတယ်လို့မွန်ပြည်ဖက်ဒရယ်ကောင်စီ MSFC ရဲ့လူသားချင်းစာနာမှုဆိုင်ရာဌာနမှူးမိသဒကျော်က VOA ကိုပြောပါတယ
်။မျိုးဘက်ကိုရောက်သွားတဲ့လူရေကတော့9000ဝန်းကျင်လောက်ရှိမယ်။ကြီးရွာမှာဆက်ရှိနေတာအာရှိမယ်ဆိုရင်တော့မျိုးဘက်ကရောက်သွားတဲ့လူတွေလည်းဘာအကူညီမှပဲကုထုကိုထပဲပြည်သူတွေကလုံနေကြရတယ်။ပြည်သူကနေပြည်သူတွေကိုပဲပေးကမ်းနေရတယ်။ပေးကမ်းရတဲ့သူတွေကိုလည်းဖမ်းဆီးချုပ်နှောင်မှုစစ်ဆေးမှုတွေလုံနေတာလေ။တဲကြောင့်မို့လူတဲ့လူတောင်မှမလူရဲတော့တဲ့အနေအထားရှိတဲ့တဲကြောင့်မို့လို့ဖက်ပြေးသိမ်းဆောင်ရတဲ့လူတွေကရက်လဲကြာလာတဲ့အခါကျတော့သောဝနေရတို့အနေထိုင်အခက်ခဲတို့အဲ့ဒါတွေကစပြီးမှခက်ခဲလာနေပြီနောက်ပြီးတော့အိမ်အောင်ပြန်ပြန်မရှိတဲ့လူတွေကြတော့လဲနေရာအတိတ်ကြချဖို့အတွက်ကလည်းခက်ခဲလာပါ
စီးရင်တင်းမာတဲ့ဒေသတွေမှာစစ်ကောင်စီကလမ်းပန်းဆက်သွယ်ရေးတွေပိတ်ဆို့တင်းကျပ်ထားတာကြောင့်သွားလာရေးအတွက်အနေအများလေးပါတယ်မိဘတွေပြည်သူတွေနဲ့စစ်ပြေးဒုက္ခသည်တွေအတွက်အကူအညီပေးသူတွေကိုစစ်ကောင်စီကဖမ်းဆီးဆစ်ဆေးတာတွေလုပ်နေတာကြောင့်လဲအကူအညီတွေပေးမရပဲဖြစ်နေတယ်လို့လည်းပြောဆိုကြပါတယ်ရှင်